တရုတ်မြန်မာနယ်စပ်ဒေသကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထိန်းချုပ်ထားတဲ့ဝမိုင်လာနဲ့လိုင်ဇာဒေသတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိတဲ့အကြောင်းဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီဒေသတွေမှာအဓိကအဖြစ်နယ်မြေအတွင်းအဝင်အထွက်တွေကိုစစ်ဆေးတာ၊ရောဂါကူးစက်မှုမရှိအောင်ကြိုတင်ကာကွယ်တာနဲ့ကျန်းမာရေးပညာပေးလုပ်ငန်းတွေကိုဆောင်ရွက်နေတဲ့အကြောင်းလည်းပြောပါတယ်။ဒီဒေသတွေရဲ့လက်ရှိကျန်းမာရေးအခြေအနေနဲ့ဆောင်ရွက်ချက်တွေကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကမေးမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့တရုတ်မြန်မာနယ်စပ်ဒေသကဝမိုင်းလာနဲ့လိုင်ဇာဒေသတွေဟာ UWSA ဝတပ်ဖွဲ့ NDAA မိုင်းလာတပ်ဖွဲ့နဲ့ KIA ကချင်တပ်ဖွဲ့တွေကထိန်းချုပ်ထားပြီးမြန်မာအစိုးရရဲ့အုပ်ချုပ်မှုကနေတရားကျင့်လွတ်နေတဲ့ဒေသတွေဖြစ်ပါတယ် KIA ကချင်တပ်ဖွဲ့ထိန်းချုပ်ရာလိုင်ဇာဒေသမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိကြောင်းနဲ့လက်ရှိဆောင်ရွက်နေတဲ့အခြေအနေကို KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
ကျွန်တော်စေကတော့ကျွန်တော်တို့ဒီမှာ suspect case တွေကဘာမှမရှိဘူးသင်တို့ယူမလက္ခဏာတွေတွေ့ရတာမရှိပါဘူးကျွန်တော်တို့လည်းဒီလိုလိုသူ့ဒီကိုတော့ရုပ်ကောင်ကူးစက်မှုမရှိအောင်ကြိုတင်ကာကွယ်တဲ့နိုင်ငံတကာစစ်မဲ့ခဏ WHO ထုတ်ထားတဲ့ပညာပေးမှုတွေတော့ကျွန်တော်တို့လုပ်နေပါလေဥမာ mask တပ်ဖို့ကိစ္စဒီလူစုလူဝေးမလုပ်ဖို့အဲ့ဒီလူစုလူဝေးစီမံမတော်ဖို့ဆိုတဲ့ကူညီတန့်ချင်းရေးတွေကျမရဲ့ဒီပြဿနာမှလိုက်လာဖို့ဒီအကြောင်းကြီးတော့ကျွန်တော်လည်းဒီမှာ TV နဲ့SM2 မှာကနေလည်းသူ့လိုဒီမှာကျွန်တော်တို့ပြည်သူလူထုတွေပညာပေးတဲ့စီနော်တော်ကိုပြင်ပါလား
UWSA ကဝါပြည်သွေးစည်းညင်ညွေးတက်မတော်ကထိန်းချုပ်ထားတဲ့ဝါဒေတာမှာကိုရိုနာဗိုင်းရပ်စ်ကူးစက်တာမရှိကြောင်း UWSA ရဲ့ပြောရေးဆိုခွင့်ရှိသူဦးညီရန်ကပြောပါတယ်ပါတီဒေတာအာဏာပိုင်တွေနဲ့ UWSA ပူးပေါင်းပြီးကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်ကာကွယ်ရေးကိုအစွမ်းကုန်ဆောင်ရွက်နေကြောင်းထုတ်ပြန်ထားပါတယ်။အထူးဒေတာလေးလိုလူတည်များတဲ့ NDAA အမျိုးသားဒီမိုကရေစီသွေးစည်းညင်ညွေးတက်မတော်ထိန်းချုပ်ရာမိုင်းလာဒေတာမှာလည်းကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးလုပ်ငန်းတွေကိုဇန်နဝါရီလ26ရက်နေ့ကစတင်ဆောင်ရွက်နေပြီးလက်ရှိအချိန်ထိကူးစက်သူနဲ့တန်လျာလူနာမရှိကြောင်းကျန်းမာရေးဌာနကတာဝန်ရှိသူတဦးကပြောပါတယ်။သူတို့ဒေတာတွင်ဥပဒေစည်းကမ်းအရအတန်နဲ့အမည်ကိုအသုံးပြုခွင့်တော့မပေးပါဘူး။မိုင်းလာခေါ်အထူးဒေတာလေးဟာစီလူးမိုင်းလာနံပန်းစတဲ့ဒေတာ၃ခုနဲ့ဖွဲ့စည်းထားပြီးနံပန်းဒေတာအတွင်မှာကူးစက်ရောဂါကြိုတင်ကာကွယ်ရေးလုပ်ငန်းအဖွဲ့ကိုနိုင်ငံရေးစီရေးနဲ့အုပ်ချုပ်ရေးတာဝန်ရှိသူတွေကရဲအကောက်ခွန်ကျန်းမာရေးစတဲ့ဌာနတွေနဲ့ပူးပေါင်းဖွဲ့စည်းခဲ့ကြောင်းမိုင်းလာသတင်းဌာနကထုတ်ပြန်ထားပါတယ
်။အဖွဲ့နှစ်ဒီရဲ့ရွာပြည်သူလူထုများအောင်ကူးစက်ရောဂါအသိပညာပေးပို့ချတဲ့အဖွဲ့ဖြစ်ပြီးသူတည်တော့ချွေမှုဥိုက်ဆမ်းမှုနေစီယုံရေးဌာနခွဲမှုဥနာဦးတို့မှတာဝန်ယူဆောင်ရွက်သွားမှာဖြစ်ကြောင်းအဖွဲ့သုံးသည်နေဆက်စစ်စီရေးကိတ်များဟိုတယ်တဲခုခန်းအင်ငါခန်းမြတ်တို့တွားရောက်စစ်ဆေးပြီးလူဝင်လူထွက်စစ်ဆေးခြင်းနဲ့တော်ရန်တိရစ္ဆာန်ရောင်းဝယ်ချက်အားပိတ်ပင်တားဆီးသည့်လုပ်ငန်းများကိုသူတည်တော့ချွေမှုဥအားစနေဒုတမဟာမှုပူထားတို့မှတာဝန်ယူဆောင်ရွက်သွားမှာဖြစ်ကြောင်းသိရပါတယ်
မိုင်းလာဒေသအတွင်းဝင်ထွက်ရာဂိတ်တွေမှာကျန်းမာရေးစစ်ဆေးတာတွေကိုဆောင်ရွက်နေပြီးခွင့်ပြုချက်မရဘဲဝင်ရောက်လာသူတွေကိုတားမြစ်ချပါတယ်။မလိုက်နာသူတွေကိုရက်30ချုံနောက်မှာဖြစ်တယ်လို့ဒဏ်ကြေးအဖြစ်တရုတ်ယွန်ဝင်2သိန်းကနေ5သိန်းပေးဆောင်ရမှာဖြစ်ကြောင်းလည်းထုတ်ပြန်ထားပါတယ်။မိုင်းလာဒေသကထုတ်ပြန်တဲ့သတင်းတွေမှာတော့သူတို့ဒေသကိုကူးစက်ရောဂါကြိုတင်ကာကွယ်ရေးအတွက်တရုတ်နိုင်ငံမိုင်းဟိုင်းပြည်နယ်ကကိုယ်စားလှယ်အဖွဲ့လာရောက်ပြီးပူးပေါင်းဆောင်ရွက်နေကြောင်းလည်းပေါ်ပြထားပါတယ်